This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစာနာရှင်ဘေးတို့ကနေကြွေပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယို UNG အဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇန်နဝါရီလ25ရက်နေ့ရေဒီယို UNG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့Radio UNG ရဲ့စစ်ရေးသတင်းကောက်လွန်ချက်ကိုလူဦးနိုင်မှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ25ရက်နေ့မနက်ပိုင်း Radio UNG စစ်ရေးသတင်းများကိုတင်ပြပေးပါတော့မယ်။ကျွန်တော်ကတော့လူဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့အထမစစ်မှုထမ်းစုဆောင်ခံခဲ့ရတဲ့တပ်သား9ဦးလက်နက်နဲ့အလင်းဝင်လာခြင်းကိုတွားရောက်ခေါ်ထုတ်စဉ်စကားဆာမှဒရုန်းနဲ့တိုက်ခိုက်မှုကြောင့်အလင်းဝင်တပ်သား3ဦးနဲ့ PDF 2ဦးကြာဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဇန်နဝါရီလ18ရက်နေ့မှာအထမစစ်မှုထမ်းစုဆောင်ခံခဲ့ရတဲ့တပ်စိတ်မှုဒုတပ်စိတ်မှုအပါအဝင်တပ်သား9ဦးမှလက်နက်နဲ့အတူအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနပြည်သူ့ကာကွယ်ရေးအဖွဲ့နေပြည်တော်သို့ပတ်ပြောင်းခိုလုံလာခဲ့ကြောင်းတဲ့တင်ထုတ်ပြန်ထားပါတယ်။အလင်းဝင်လာသူများကိုတွားရောက်ခေါ်ထုတ်စဉ်မှာရန်သူဘက်မှဒရုန်းဖြင့်တိုက်ခိုက်ခဲ့တဲ့အတွက်နေပြည်တော်ပြည်သူ့ကာကွယ်ရေးအဖွဲ့တိုင်းတိုက်ခိုက်ရေးတပ်ဖွဲ့မှရဲဘော်စင်ကြီးကြာဆုံးခဲ့ပြီးဇေယတီရီမျိုးနယ်ပကဖတာဝန်ခံရဲဘော်ရက်ခါနှင့်လေဝီမျိုးနယ်ပကဖမှရဲဘော်သူရတုထိခိုက်ဒဏ်ရာပြင်းထန်စွာရရှိခဲ့ကာဗတ်ပြောင်းခူလုံလာတဲ့တပ်သား3ဦးကြာဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။ဇန်နဝါရီလ19ရက်နေ့မှာကြာဆုံးရဲဘော်များအားအာဇာနီဂုံးမှဂုံပြုတပ်ဖွဲ့မှအလေးပြုပြီးတော့အခမ်းအနားဖြင့်တင်းကြိုခဲ့တယ်လို့သိရပါတယ်။ကြာဆုံးရဲဘော်များရဲ့နောက်ဆုံးခရီးကိုလိုက်ပါပို့ဆောင်ပေးပါသောလိုအပ်ချက်များကိုအကူအညီဆောင်ရွက်ပေးခဲ့ကြတဲ့ EROS ခေါင်းဆောင်များမာမိတ်တက်ရင်တက်ဖွဲ့အသီးသီးမှခေါင်းဆောင်များနဲ့ရဲဘော်ရဲဘက်များကိုလေးနက်စွာဖြင့်မှတ်တမ်းတင်ရှိပါကြောင်းထုတ်ပြန်ထားပါရခင်ဗျာ။ဆလဘီစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရဲအရာရှိတွေအပါ၈ဦးသေဆုံးခဲ့ကြောင်းဖလန်းခရိုင်ရဲမှုပြောဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ချင်းပြည်နယ်ဖလန်းမြို့နယ်ခွန်လုံရွာကိုဇန်နဝါရီလ၄ရက်နေ့မှာချင်းညီနောင်တက်ဖွဲ့ရဲ့စစ်တုံးဘန်းတွေထိမ့်သိမ်းထားတဲ့စာတင်ကြောင်းကိုစစ်တပ်မှဘုံကျဲခဲ့တာကြောင့်စစ်ကောင်စီရဲ့အရာရှိတွေနဲ့မိသားစုဝင်တအူသေဆုံးခဲ့တယ်လို့ဖလန်းခရိုင်ရဲတက်ဖွဲ့မှုက CNTF ကထုတ်ပြန်တဲ့ဗီဒီယိုဖိုင်ထဲမှာပြောဆိုထားပါတယ်။ကျွန်တော်တို့ကိုထိမ့်သိမ်းထားတဲ့ကျောင်းဆောင်ပေါ့ကျောင်းဆောင်ကိုည7:15မိနစ်လောက်အချိန်မှာလေကြောင်းကနေတိုက်ခိုက်ခံရပါတယ်။ကျွန်တော်စီကအရာရှိရဲအုပ်တယောက်ဒူရဲအုပ်3ယောက်အခြားအဆင့်3ယောက်9ယောက်နဲ့မိခိုသူအမျိုးသမီးတယောက်စုစုပေါင်း၈ယောက်ကြာဆုံးခဲ့ရပါတယ်လို့ဖလန်းခရိုင်ရဲတပ်ဖွဲ့မှဦးမိုးနိုင်ကပြောပါတယ်။ဖလန်းမျိုးသိန်းတိုက်ပွဲမှာစစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့ဝင်43ဦး2024ခုနှစ်နိုဝင်ဘာလ12ရက်နေ့ကလက်နက်ချခဲ့တယ်လို့ချင်းညီနောင်အဖွဲ့ကထုတ်ပြန်ထားပါတယ်။လက်ရှိမှာတော်လိုင်းရေးအဖွဲ့တွေကနှိပ်စက်တာမလုပ်ဘဲနဲ့ကောင်းမွန်စွာစောင့်ရှောက်ထားတာကြောင့်မိသားစုဝင်တွေအနေနဲ့စိတ်မပူကြဘူး။ခရိုင်ရဲမှုမြို့နယ်ရဲမှုနဲ့ဒုတိယရဲမှုတို့ကဗီဒီယိုဖိုင်ထဲမှာပြောဆိုထားကြပါတယ်။ကျွန်တော်တို့ကတော့အဲ့လိုလာပြီးတော့တိုက်ခိုက်လိမ့်မယ်လို့မထင်ခဲ့ဘူးပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်တို့လည်းရဲဝန်ထမ်းတွေရဲတာဝန်ထမ်းဆောင်ရင်းနဲ့အဖမ်းခံထားရတယ်ဆိုတော့လေကိုမျက်စိရှည်တင်ဆိုတော့ကိုလှုပ်ဖို့ကင်ဘက်နဲ့မိသားစုဝင်၈ဦးတိဆုံးသွားတော့တော်တော်ကြီးစိတ်မကောင်းဖြစ်မိတယ်။တို့ကတော့အဲ့ဒီလူကြီးမလှုပ်လောက်ပါဘူးလို့ထင်ခဲ့တာလေလို့ဒုရဲမှုဥက္ကင်မောင်ထုံးကပြောပြထားပါတယ်။တော်လိုင်းအဖွဲ့တွေဟာနိုင်ငံတကာစစ်တုံးဘန်းဥပဒေနဲ့အညီကောင်းမွန်စွာစောင့်ရှောက်ထားတာကြောင့်စီရန်ပါဝင်မဲ့သူတွေကိုဖိတ်ခေါ်ထားတယ်လို့လည်းပြောဆိုထားပါရခင်ဗျာ ဆက်လက်ပြီးမုံရွာမန္တလေးလမ်းမကြီးပေါ်မှာလမ်းပိုင်းကင်းယူခြင်းပြည်သူများကိုအနိုင်ကျင့်ဆက်ကြီးကောက်ခြင်းပြုလုပ်နေတဲ့ပြူစောထီးနဲ့စစ်သားများကိုမိုင်းဆွဲတိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဇန်နဝါရီလ24ရက်နေ့မနက်9:12မိနစ်ခန့်မှာစကိုင်းတိုင်းမုံရွာမြို့နယ်မုံရွာမန္တလေးလမ်းမကြီးပေါ်မှာတောပုပြူရွာမှထွက်ပြီးတော့လမ်းပိုင်းကင်းယူခြင်းပြည်သူများကိုအနိုင်ကျင့်ဆက်ကြီးကောက်ခြင်းပြုလုပ်လေးရှိတဲ့ပြူစောထီးနဲ့စစ်သားများကိုမိုင်းဆွဲတိုက်ခိုက်ခဲ့ကြောင်းကျောင်းဥမြို့နယ်ပကဖားမှတရင်ထုတ်ပြန်ထားပါရီမိုင်းဆွေတိုက်ခိုက်ရာနေရာမှာ9ဦးထိခိုက်ပြီးတော့ပြင်းပြင်းထန်ထန်ဒဏ်ရာများရရှိခဲ့ပြီးထိခိုက်မှုအသေးစိတ်ကိုစုံစမ်းနေစေဖြစ်တယ်လို့ဖော်ပြထားပါရီပြူများနဲ့စစ်သားများဘက်မှလက်နက်ငယ်များနဲ့ပြန်လည်ပစ်ခတ်ခဲ့ပေမဲ့ညီနောင်ရဲဘော်များဘီမတီရမခအောင်မြင်စွာဖြင့်စုခွာနိုင်ခဲ့တယ်လို့သိရပါရီအဒီလိုတိုက်ခိုက်မှုကိုချောင်းဦးမြို့နယ်ပကဖားတိုက်ခိုက်ရေးတပ် CHUPDF တပ်ဖွဲ့1 Special Force 11 LPDF မုံရွာ Special ဒိတ်ဒိတ်ကျဲအဖွဲ့မုံရွာဒိုင်းနမိုက် SDF တို့ပူးပေါင်းမိုင်းဆွေတိုက်ခိုက်ခဲ့ကြောင်းထုတ်ပြန်ထားပါရယ်ခင်ဗျာဆလဘီခေါ်စာခလာရ31တက်စခန်းကိုမွန်တော်လန်ရေးတက်တွေနဲ့ PDF ဝင်ရောက်တိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်မွန်ပြည်နယ်ရေးမြူးနယ်ခေါ်စာမှာတက်ဆွေးထားတဲ့စစ်ကောင်စီရဲ့ခလာရ31တက်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့မွန်ပြည်တော်လန်ရေးတက် MSRF ကထုတ်ပြန်ထားပါရယ်ဇန်နဝါရီလ23ရက်နေ့မနက် 8:15 မိနစ်အချိန်မှာမွန်ပြည်တော်လန်ရေးတက် MSRF မွန်ပြည်သစ်ပါတီဆီအနာရှင်တိုက်ဖြတ်ရေး NMSB AD နဲ့ပြည်သူ့ကာကွယ်ရေးတပ်မတော်တို့ကဝင်ရောက်တိုက်ခိုက်ခဲ့တာလို့ဆိုပါရယ်တိုက်ပွဲအတွင်းထိတွေ့ပစ်ခတ်မှုမိနစ်30ခန့်ဖြစ်ပွားခဲ့ကစစ်ကောင်စီတပ်ဖက်မှ9ဦးသေဆုံးပြီးတော့3ဦးခန့်ဒဏ်ရာရရှိခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆလဘီတဝဲပကာရီရဲစခန်းအနီးကစစ်စည်ရေးဂိတ်ကိုစနိုက်ပါဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ရာ2ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်တနင်္လာနေ့တိုင်းတဝဲမြို့နယ်ပကာရီရဲစခန်းအနီးကစစ်စည်ရေးအကြောင်းပြကစက်ကြီးကောက်နေတဲ့စစ်ကောင်စီတပ်သားများကိုစနိုက်ပါဖြင့်တွားရောက်ပစ်ခတ်ခဲ့တယ်လို့ Yebyu People Defense Force YPPDF ကထုတ်ပြန်ထားပါတယ်ဇန်နဝါရီလ24ရက်နေ့နေ့လယ်12နာရီခွဲကမ်းမှာပကာရီရဲစခန်းအနီးကစစ်စည်ရေးဂိတ်ကိုဒူရကစစ်ကြောင်းရဲဘော်များကစနိုက်ပါဖြင့်တွားရောက်ပစ်ခတ်ခဲ့တာဖြစ်ပြီးတော့စစ်ကောင်စီတပ်သား2ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်အဆိုပါပစ်ခတ်တိုက်ခိုက်မှုအပြီးဒူရကစစ်ကြောင်းမှရဲဘော်များအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်ဒါအပြင်စီရေးအရှိန်မြင့်ဆောင်ရွက်နေတဲ့အချိန်ဖြစ်တာကြောင့်မိဘပြည်သူများအနေနဲ့အထူးသတိပြုပြီးတော့တွာလာနေထိုင်ကြဖို့နဲ့စစ်ကောင်စီတပ်နဲ့ရဲတပ်ဖွဲ့ဝင်များအနေနဲ့ပြည်သူရင်ခွင်ကိုအမြန်ဆုံးပူးပေါင်းပေးကြဖို့တိုက်တွန်းဖိတ်ခေါ်ထားပါတယ်ခင်ဗျာဆလဘီဒူးတထူခရိုင်အတွင်းစစ်ကောင်စီဒရုန်းနဲ့လက်နက်ကြီးတိုက်ခိုက်မှုကြောင့်အယက်သား2ဦးဒဏ်ရာရတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံး KNU အုတ်ချုပ်နယ်မြေဒူးတထူခရိုင်အတွင်းစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ဒရုန်းတိုက်ခိုက်မှုများကြောင့်အယက်သား2ဦးဒဏ်ရာရခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ23ရက်နေ့ညနေ3နာရီခွဲအချိန်မှာကြိုက်ထုံမြို့နယ်ခရွေကျေးနယ်သုံးကွာရွာဘက်ကိုစစ်ကောင်စီကဒရုန်းဖြင့်ဘုံသီးနှလုံးကျေချတိုက်ခိုက်ခဲ့ပါတယ်။ဒရုန်းဘုံသီးထိမှန်ခဲ့တာကြောင့်သုံးကွာရွာကကားဝက်လျှော့ယုံဟောင်းတစ်ခုထိမှန်ပျက်စီးခဲ့ပြီးတော့အနီးနားမှာတွာလာနေတဲ့ဝင်းကန်ရွာတစ်ဖက်ကန်းဒီစောအေဆူဆူသူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။အဆိုပါဒရုန်းဟာဘုံသီးချပြီးတဲ့နောက်စစ်ကောင်စီရဲ့အမတာ239အမတာ313တပ်စခန်းတို့ဘက်ကိုဦးတည်ပြန်တန်းသွားခဲ့တယ်လို့ဒေသခံတွေကဆိုထားပါတယ်။ညနေ 4:45 မိနစ်ခန့်မှာကမာယာကူတက်ရင်ကနေတထုံမြို့နယ်ဝီရောကျေးနယ်ကပြည်သူလူထုနေထိုင်ရာကျေးရွာတဲကိုလက်နက်ကြီးတလုံးပစ်ခတ်ခဲ့ရာထုကော်ကျူးရွာတဲကိုကြားရောက်ပောက်ကွဲခဲ့ကအသက်73နှစ်အရွယ်စောကျော်ထက်ဟိန်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆလဘီမန်ကောင်းရွာမှာအမျိုးသားတအူးမိုင်းနှင်းမိပြီးတော့ပြင်းထန်ဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းတအောင်းတက် DNL တက်မဟာနှင့်ထိန်းချုပ်နယ်မြေမန်ကောင်းရွာမှာအမျိုးသားတအူးမိုင်းနှင်းမိပြီးပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ TNL ကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ22ရက်နေ့ည7နာရီခန့်မှာအသက်34နှစ်အရွယ်ဦးဆိုင်လီနော်ဆိုသူဟာရခိုင်စစ်ကောင်စီတပ်ခမာရ934စခန်းဟောင်းအနီးမှာမိုင်းနှင်းမိခဲ့တာလို့ဆိုပါတယ်။မိုင်းပေါက်ကွဲမှုကြောင့်၎င်းရဲ့လက်နက်ဖက်နဲ့လက်ချောင်းများပြတ်ထွက်ခဲ့ပြီးတော့မျက်နှာနဲ့ခန္ဓာကိုယ်ပေါ်မှာလည်းပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကလည်းတီဘုံမြို့နယ်စံဖိတ်ကြီးရွာကဦးအိုက်ဆိုင်စိုးသူဟာခြံအတွင်းမျက်ရှင်းနေရင်မိုင်းနှိမိပြီးတော့ခြေထောက်တစ်ဖက်ဆုံးရှုံးခဲ့ရသေးတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းလေးကိုတော့ Radio NUG သတင်းတောက်မင်းဒီဟန်မင်းစစ်သွေးနဲ့ကားရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရေဒီယိုအယူဂျီသောတာရှင်များရှင်အခုဆက်လက်ပြီးရေဒီယိုအယူဂျီရဲ့နောက်ဆုံးရပြည်တွင်သတင်းများကိုပို့ပို့မှဆက်လက်တင်ဆက်ပေးမှာဖြစ်ပါရယ်ရှင်
မင်္ဂလာမနက်ခင်ပါရှင်အခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ25ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ခင်ပြည်တွင်သတင်းများစတင်တင်ဆက်ပေးပါမယ်ရှင်ကျွန်မကတော့ပူပူပါပထမအဦးစွာ NUG ဂျာကာလာပြည်သူတရားစီရင်ဖော်ဆောင်မှုကော်မတီအစည်းအဝေးကိုပြည်အောင်စုဝင်ကြီးချုပ်မန်ဝင်းခိုင်တန်တက်ရောက်ခဲ့တဲ့သတင်းတင်ဆက်ပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရဂျာကာလာပြည်သူတရားစီရင်ဖော်ဆောင်မှုကော်မတီအစည်းအဝေးအမတ်စဉ်တင်မြင်ဆောင်2025ကိုဇန်နဝါရီလ22ရက်နေ့မြန်မာစံတော်ချိန်နေ့လယ်3နာရီအချိန်တွင်ကျင်းပခဲ့ပြီးကော်မတီဥက္ကဋ္ဌပြည်အောင်စုဝင်ကြီးချုပ်မန်ဝင်းခိုင်တန်နှင့်ဒုတိယဥက္ကဋ္ဌနှင့်တရားရေးဝင်ကြီးဌာနပြည်အောင်စုဝင်ကြီးဦးသိန်းဦးတို့မှအဖွဲ့အမှာစကားပြောကြားခဲ့ပါသည်ပြည်အောင်စုဝင်ကြီးချုပ်မန်ဝင်းခိုင်တန်မှာယခုလိုတော်လှန်ရေးကာလတွင်တရားဥပဒေစိုးမိုးရေးသည်လည်းအရေးကြီးသောကဏ္ဍတစ်ရပ်ဖြစ်တဲ့အတွက်ကော်မတီအနေဖြင့်ယခုကဲ့သို့အသီးသီးဝိုင်းဝန်းဆွေးနွေးကြပြီးတရားဥပဒေစိုးမိုးနိုင်ရန်နှင့်တော်လှန်ရေးအောင်မြင်ရေးဆက်လက်ကြိုးစားပေးကြရန်ဝင်ကြီးချုပ်ကပြောကြားခဲ့ပါတယ်ဆက်လက်၍အစည်းအဝေးတွင်ပြည်ထောင်ရေးနှင့်လူဝင်မှုကြီးကြပ်ရေးဝင်ကြီးဌာနမှမှုခင်းဆောင်ရွက်ချက်များတရားရေးဝင်ကြီးဌာနမှတရားစီရင်ဆိုင်ရာဆောင်ရွက်ချက်များမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့များမှတရားစီရင်ဆိုင်ရာလုပ်ငန်းများဆောင်ရွက်ရာတွင်လိုက်နာရန်ညွှန်ကြားချက်မူကြမ်းနှင့်အတင်းတောင်ရေးရာကိစ္စရပ်တို့အားတင်ပြဆွေးနွေးခဲ့ကြပြီးအစည်းအဝေးတက်ရောက်လာသူများမှအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်ရှင်အခုဆက်လက်ပြီးတော့အသင်ကူးပြောင်းရေးကာလ Federal Democracy ပြောင်းစုဖော်ဆောင်မှုဆိုင်ရာကိစ္စရပ်များနဲ့ဆက်လင်း၍ CRPH နဲ့ Federal ပြောင်းစုရေးရာဝန်ကြီးဌာနတို့တွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ဆက်ပေးပါမယ်။ပြောင်းစုလွှတ်တော်ကိုစားပြုကော်မတီ Federal ရေးရာကော်မတီနဲ့အမျိုးသားညီညွတ်ရေးအစိုးရ Federal ပြောင်းစုရေးရာဝန်ကြီးဌာနတို့သည်အသင်ကူးပြောင်းရေးကာလ Federal Democracy ပြောင်းစုဖော်ဆောင်မှုဆိုင်ရာကိစ္စရပ်များနဲ့ဆက်လင်း၍2025ခုနှစ်ဇန်နဝါရီလ23ရက်နေ့ကြာသပတေးနေ့နေ့လယ်2နာရီမှာ Video Conference မှာတက်ဆင့်တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့သိရပါတယ်အစည်းအဝေးမှာ Federal ပြောင်းစုရေးရာဝန်ကြီးဌာနပြောင်းစုဝန်ကြီးကဝန်ကြီးဌာနအနေဖြင့် Federal အသွင်ကူးပြောင်းရေးအစီအမံဆိုင်ရာဥပဒေမူကြမ်း Articles of Federal Transitional Arrangements AFTA တို့တွင်ပါရှိသည့်သဘောတူညီချက်များအခြေခံသဘောထားအယူအဆများထည့်သွင်းစဉ်းစားသင့်သည့်အချက်များနှင့်ရှေ့လုပ်ငန်းစဉ်အစီအမံများအားရှင်းလင်းပြောကြားခဲ့ပါတယ်ထို့နောက်တက်ရောက်လာတဲ့အဖွဲ့ဝင်များကသိရှိလိုသည့်များပြန်လည်မေးမြန်းခဲ့ကြပြီး Federal ရေးရာကော်မတီနှင့်ဝန်ကြီးဌာနတို့အနေဖြင့်ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ် Federal အသိပညာပေးဆိုင်ရာသင်တန်းကိစ္စများအားအတူလက်တွဲဖော်ဆောင်သွားနိုင်ရန်ဆွေးနွေးညီနိုင်တိုင်ပင်ခဲ့ကြပါသည်အစည်းအဝေးသို့ Federal ရေးရာကော်မတီဥက္ကဋ္ဌနှင့်အဖွဲ့ဝင်များအမျိုးသားညီညွတ်ရေးအစိုးရ Federal ပြောင်စုရေးရာဝန်ကြီးဌာနပြောင်စုဝန်ကြီးဒေါက်တာလမ်းမြုံစာခေါင်ဒုတိယဝန်ကြီးများဖြစ်တဲ့မိုင်းဝင်းထူဦးချစ်ထွန်းနှင့်တခြားတာဝန်ရှိသူများတက်ရောက်ဆွေးနွေးခဲ့ကြတယ်လို့သိရပါသည်ရှင်ဆက်လက်ပြီးတော့တရားရေးဝန်ကြီးဌာနပြောင်စုဝန်ကြီးနဲ့စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်တို့စကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းဆိုင်ရာလေးလာသုံးသပ်ရေးဆိုင်ရာကိစ္စရပ်များဆွေးနွေးတဲ့သတင်းကိုတင်ဆက်ပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရတရားရေးဝန်ကြီးဌာနပြောင်စုဝန်ကြီးနဲ့စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်မှလွှတ်တော်ကိုယ်စားလှယ်တို့သည်စကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းပါတရားစီရင်ရေးဆိုင်ရာကိစ္စရပ်များအတွက်တည်ဆုံဆွေးနွေးမှုတစ်ရပ်ကို2025ခုနှစ်ဇန်နဝါရီလ24ရက်နေ့10နာရီအချိန်မှာဗီဒီယိုကွန်ဖရင့်မှာစင်တင်ပါခဲ့ပါတယ်တွေ့ဆုံဆွေးနွေးပွဲမှာတရားရေးဝန်ကြီးဌာနပြောင်စုဝန်ကြီးဦးသိန်းဦးနှင့်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌဦးမြင့်ထေတို့မှနှုတ်ခွန်းဆက်စကားများပြောကြားခဲ့ပြီးနောက်စကိုင်းဖက်ဒရယ်ယူနစ်မှဆောင်ရွက်ပြီးစီးခဲ့တဲ့စကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းဆိုင်ရာလေးလာသုံးသပ်ရေးဆိုင်ရာကိစ္စရပ်များရှေ့လုပ်ငန်းစဉ်များနှင့်စကိုင်းဖက်ဒရယ်ယူနစ်၏တရားစီရင်ဆိုင်ရာမျှော်မှန်းချက်များကိုစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်တာဝန်ရှိသူများကရှင်းလင်းပြောကြားခဲ့ပါတယ်ပြီးနောက်စကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်း၏အပေါ်တွင်တရားရေးဝန်ကြီးဌာနပြောင်းစုဝန်ကြီးနှင့်တယောက်လာသောတာဝန်ရှိသူများကသုံးသပ်အကြံပြုဆွေးနွေးခဲ့ကြကယူနစ်လွှတ်တော်ကိုယ်စားလှယ်များဘက်မှလည်းပြန်လည်ဖြေကြားခဲ့ပါတယ်တွေ့ဆုံဆွေးနွေးပွဲတွင်အမျိုးသားညီညွတ်ရေးအစိုးရတရားရေးဝန်ကြီးဌာနပြောင်းစုဝန်ကြီးဦးသိန်းဦးအမြဲတမ်းအတွင်းဝင်နှင့်ဝန်ကြီးဌာနမှတာဝန်ရှိပုဂ္ဂိုလ်များစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌနှင့်လွှတ်တော်ကိုယ်စားလှယ်များတယောက်ခဲ့ကြပါတယ်ရှင်အခုတခါဆက်လက်ပြီးတော့ WIWM အကြီးအကဲဖြစ်သူခွန်ကြံကကော့ပစားရှိဒုက္ခသည်စခန်းများမှရိုဟင်ဂျာတက်ကြွလှုပ်ရှားသူတရားကြော်နှင့်လူမှုအဖွဲ့အစည်းများမှကိုယ်စားလှယ်များကိုတွစ်ဆုံဆွေးနွေးတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသို့တရားဝင်ခရီးစဉ်အတွင်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးရန်နေရာအကြီးအကဲဖြစ်သူခွန်ကြံသည်အစိမ့်မြင့်အစိုးရအရာရှိများအပြင်ကော့ပစားရှိဒုက္ခသည်စခန်းများမှရိုဟင်ဂျာတက်ကြွလှုပ်ရှားသူတရားကြော်နှင့်လူမှုအဖွဲ့အစည်းများမှကိုယ်စားလှယ်များကိုတွစ်ဆုံခဲ့တယ်လို့ဇန်နဝါရီလ24ရက်နေ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရန်နေရာ WIWM ကအသိပေးထုတ်ပြန်ပါတယ်ကျွန်တော်စကားပြောခဲ့တဲ့ရိုဟင်ဂျာများကတော့နယ်မြေရှင်းလင်းရေးလုပ်ငန်းတွေစောင့်ရမှုအပြီးခုနှစ်နှစ်ခွဲကြာပြီးအချိန်ထိတော့ အခြေအနေတွေကသူတို့ကိုနေရပြန်ဖို့မဖြစ်နိုင်သေးလို့စိတ်ပြရတယ်လို့ပြောကြပါတယ်။ရိုဟင်ဂျာများအနေနဲ့လုံခြုံစိတ်ချရပြီးဂုံတိတ်ခါရှိရှိမိမိဆန္ဒအလျောက်ရေရှည်တည်တံ့မှုရှိတဲ့နေရပ်ကိုပြန်နိုင်ရေးအတွက်အရက်သားတွေကိုပြင်မှတ်ထားကျူးလွန်တဲ့အတန်းဖတ်မှုတွေကိုရက်တန်းကရက်ပြီးအဲဒီရာဇဝမှုတွေအတွက်တရားမျှတမှုရရှိဖို့အတွက်ဆောင်ရွက်ရမှာကအရေးကြီးတဲ့အဆင့်ဖြစ်ပါတယ်လို့ဒဗိအိုင်ဒဗိအန်ရန်ညာအကြီးကကပြောပါတယ်။2018ခုနှစ်နယ်မြေရှင်းလင်းရေးစစ်ဆင်ရေးများမှာကျူးလွန်ခဲ့ကြတဲ့တောင်မဲ့ဖွဲ့ရာဇဝမှုများနဲ့လက်တလောရခိုင်ပြည်နယ်အတွင်းရှိလူမှုပဋိပက္ခများအားစုံစမ်းစစ်ဆေးခြင်းများအမှားရန်နေရာနှင့်အဆင့်တဆိုင်ပူးပေါင်းဆောင်ရွက်ခြင်းများအတွက်ဘင်္ဂလားဒေ့ရှ်အစိုးရကိုလည်းအထူးကျေးဇူးတင်တယ်လို့ WIWM ကထုတ်ပြန်ပါတယ်ရှင်ဆက်လက်ပြီးတော့မန္တလေးကျုံအနောက်တကားဘက်ကစီရှည်တရာအနီမှာစစ်ကောင်စီရဲ့လက်ပါစီများကိုပါတရီပေးတဲ့ဆောက်ရက်များကိုမန္တလေးလူလူသပိတ်လှုပ်ရှားသူများကတ်ထားခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါဦးမယ်။မန္တလေးကျုံအနောက်တကားဘက်ကစီရှည်တရာအနီမှာစစ်ကောင်စီရဲ့လက်ပါစီများကိုပါတရီပေးတဲ့ဆောက်ရက်ကိုမန္တလေးလူလူသပိတ်လှုပ်ရှားသူများကတ်ထားခဲ့တယ်လို့ဇန်နဝါရီလ24ရက်မှာမန္တလေးလူလူသပိတ်ခေါင်းဆောင်ဒေါက်တာတီဇာဆန်းကအသိပေးထားပါတယ်။မင်းအောင်လိုင်းတယောက်ဘယင်ယူယူပြီးပြန်တီဆောက်နေတဲ့မန္တလေးကျုံအနောက်တကားဘောက်ကစီရှည်တရာအနီမှာကျွန်တော်တို့ပြည်သူများကိုနှိုးဆော်ပေးယုံတာမကစစ်ကောင်စီရဲ့လက်ပါစီများကိုပါတတိပေးတဲ့ဆောက်ရက်များကိုကတ်ထားခဲ့ပါတယ်။တပန်စစ်ကောင်စီထောက်လန်းရေးတွေစသုံးလုံးနေနေရာယူလေးရှိတဲ့မြောက်ဘက်ကျုံနှစ်ပေးနဲ့ကျုံမြို့ရိုးအင်္ဂါတောက်မှာပါအာနာရှင်စန့်ကျင်ရေးလူထုလှုပ်ရှားမှုတွေကိုတပြိုင်တည်းဖော်ဆောင်ခဲ့ကြပါသေးတယ်လို့ဆိုပါတယ်။မန္တလေးမြို့တော်ကြီးနဲ့တကွာတနိုင်ငံလုံးလွမြောက်ဖို့ပြည်သူအလုံးမှာတာဝန်ရှိကြလို့ဒေါက်တာတေဇာဆန်းကအတိပေးနှိုးဆော်ထားပါတယ်ရှင်။ခုနောက်ဆုံးအနေနဲ့ဂျပန်နိုင်ငံတိုကျိုမှာမြန်မာ့နေဦးတော်လိုင်းရဲ့အလံမလဲလူမှုလှုပ်ရှားမှုလှုပ်ဆောင်မယ်ဆိုတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ဂျပန်နိုင်ငံတိုကျိုမှာမြန်မာ့နေဦးတော်လိုင်းရဲ့အလံမလဲလူမှုလှုပ်ရှားမှုလှုပ်ဆောင်မယ်လို့သိရပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ဟာဆိုရင်စစ်တပ်မှအတ္တမနိုင်ငံတော်အာဏာလုယူထားသည့်၄နှစ်တာကာလကိုရောက်ရှိလာပြီဖြစ်ပါတယ်။မအောင်မြင်သောဆရာနာသိမ့်မှုအားကျန်းကျန်းခံကဆက်လက်တွန်းလှန်နေသည့်ပြည်သူလူထု၏ပြင်းပြသောဆန္ဒနှင့်တာလွန်သောစိတ်ခွန်အားများကြောင့်စီအိုစုမှာကြဆုံးမှုများစွာနဲ့ရင်ဆိုင်နေရသည့်အပြင်အနာဂတ်ဖက်ဒရယ်ဒီမိုကရေစီအောင်ပွဲဟာလည်းလက်တကမ်းမှာရောက်ရှိနေပြီဖြစ်ပါတယ်။ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားများအနေဖြင့်လည်းမြန်မာ့နေဦးတော်လိုင်း၏အလံမလဲလူမှုလှုပ်ရှားမှုမှာပါဝင်ပြီးပြည်သူလူထုကိုစားသဘောထားဆန္ဒများကိုပါဝင်ထုတ်ဖော်ပူးပေါင်းကြဖို့ဖိတ်ခေါ်လိုက်ရပါတယ်လို့အသိပေးကြေညာထားပါတယ်။ဆန္ဒပြပွဲကိုမိမိတို့နှစ်သက်ရာပိုစတာများအလံခေါင်းစီများရှိပါကလွတ်လပ်စွာကင်ဆောင်အသုံးပြုနိုင်ပြီးဖေဖော်ဝါရီလ၁ရက်နေ့လှုပ်ရှားမှာဖြစ်ပြီးတော့ခြေတက်ဆန္ဒထုတ်ဖော်ပွဲပြီးဆုံးသည့်နေ့ရှင်နာကွာရှိစက္ကစဖက်စစ်အခွန်ရုံးရှိတွင်ကြိုးကြော်တန်များဖြင့်ဆက်လက်ဆန္ဒထုတ်ဖော်မှာဖြစ်ပါရဲ့ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကိုရေဒီယိုအန်ယူဂျီသတင်းတောင်မင်းတီဟန်မင်းစေတွင်နဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါရဲ့ရှင်။
Radio UNG မှာဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီးကျော်မင်းထွန်းရေးသားထားတဲ့နင်းဆိုတဲ့တော်လိုင်းရေးကဗျာကိုလူဦးမှုမှခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။နင်းလွမ်းလွတ်လွတ်လမ်းကြည့်တဲ့အခါအာယုံထဲမှာပေါ်လာတာနင်းမျက်နှာချစ်လွန်းလွတ်နမ်းကြည့်တဲ့အခါရေခဲပေါ်မှာအေးပျော်သွားတာနင်းမျက်နှာတတိယလို့ဖုန်းခေါ်တဲ့အခါအတန်ထဲမှာမြင်နေရတာနှင်းမြင်တာအိမ်ပြန်ဖို့လမ်းပြောက်တဲ့အခါအိမ်မက်ပမာဆောင်းလိုက်ရတာနှင်းမြင်တာအယုံလင်းလို့နေထွက်တဲ့အခါဖုတ်ဖက်ခါထွက်ခွာသွားတာနှင်းမြင်တာအာနာရှင်ခက်ထဲကြမှာအသေးကွဲရတယ်လို့မကြည်ကွဲလို့ပါနှဲ့ဦးတော်လိုင်းရင်မှာရက်စပါနေရင်ရက်စပါမကြခင်တွင်ရောက်တော့မှာပါကျော်မင်းထွန
်ရေဒီယိုအယူဂျီသောတာရှင်များရှင်အခုဆက်လက်ပြီးနားဆင်ရမှာကတော့ကြောက်စုရေးသားပြီးကြောက်စုစိုင်းလုံးနဲ့ဆုံးကီတို့သီးဆိုထားကြတဲ့အိမ်ဆိုတဲ့တော်လိုင်းရေးတဲ့ခြင်းဖြစ်ပါတယ်ရှင်
နိုင်သေးတဲ့အိမ်အိမ်ကိုတိတ်လွှမ်းနေ
da su ne chi nu ge ya do e jo shwin ge ya do e ein pyan chin mi de jan I'm a la
သောတာရှင်များရှင်ဆက်လက်ပြီးရေဒီယို UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့ဒိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုရေဒီယို UNG နဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်
นูบะเบนาอวานันคังไอปุยเกมตุงอยซิซุคามกุลิมฮามทึคึนซูมาตุงนิมุงยากาทักตุงเอนิยะซุงไอตุคายานิอัสกาคาลายะคังฮิกะนึกกิบยักชูงกานอตองเซนดูอะเนียมันยะเบเซซะปูคาลิคุรอทงกีอะนิติยาทังอังฮินากาเอ็นยูจีโนไอซีเอ็นซีซียาชินเลนกองซียงบีบีนาวายาคึนยะเปกียะทัมปีไมบายเวกินีอัคทุนากาหากคำเรือเซซ่าพิวซุนเซนเฮงสักยานอัตงาสอดละอุลูซีดีเอฟหากคาดาวางไว้เกียร์เกียร์ทางยาอัพพิวนากาซีเอ็นโอซีเอ็นดีเอฟยาเอาทีมนักคอนเฮอุมงบิงคังเอซุนซีเอ็นดีเอฟนอ yatsipwa hukiye tia thange nyangai tu khayani ngin tamlu khalaya khanghi kunu khukip ya phyung kana dongsen iki sesa tachan masun yon hya kaniman ya utilu yopyu ha khekip ya mano tukha halikhu nubung thakprakini khokum thonghi kunu ngkulik phyu khamkha akom nubung anitun iya chim prata hut ntukna ka avya phua dongsen iki sesa puya anikong ka atunga sesa halikhukun yon hya yaman ulu thum avya atunga aniyata u anitya kakini yo pyuha khatkip ya masun tayin halikthum halimha halikhuk halikhu halikhet yamdon lu pu animdui yon he nun nun thungokya kakini sun kona kamblet heng kana dongsen ikya sesapu amsa sun bi makui kho som lu thya aniya manja utilu thang anik prana kung hwa kakini NUG no aga hua bibi na wai shun sun sui sok pui po akseng ya pe na ka poi sun tu kha halikhet nu pung bikie tia thang hwa kakini asuna poi su acting president tamara tuwa la shila union chief minister ya NUG ung mta ve kie kai wai uru interim chin national consultative council ICNCC chinlen kongsiung ka dawe kep kai kia ka kini khu kho angdu yu khangwan aningi to na baya awang bi ya ya bu khok kino atui alam sui ham lu bi bi bai bi thung kha kie ti lu thang ani ukna kung hwa ka kini ha kham lu a se sapung ka phyu so thi phyu sun sen heng sak yan ya se pu yu lu ctf ha kha da wang wa kie ti lu tu sik su kha mkuliyam hupung thang anikprao hua kakini asuna piuso thi phyusun sesabu akhut biwaya kuyu souti ulu sikzuka akhaya halikphyum hupung CTF hakhada wangwa kia kakini CTF hakhano yanadoulu sungwi anya pekwana adingna thunkhon asu anya tha utilu thang vekini tunalu sesabu ngkano sotlalu wangla thukki aup ctf ha khada wangla lunga ki tilu thangani prau wekini chain national organization cno cndf no ani up thimna khonhe yongka bing khange sun tu siksukha akhen hobung phalam lu the people's police public puno yaksi prahu kiye tilu cno cndf no thakprakini cno no aup thimna ka khonhe umung bing khang am ave ave ya sui ham ulu ang du yu khang wa no bing kong lin bai lin sa ki hwa a thon ng thu mu ave ya tung a tam pet bai ti lu pet ki ani su ngai ki mu pa be na nin ya ye na ni
akum du lu ba kho a de kung ani u a ma ya pok du ti ki bung yan ya song tau i lu khang ak lum ti ku lem boy ki ni khomdekung ani u manya bungya ne sun amyukuma ani prana kaki aklum akli apelep apulum angtun aksak anghum tiareki ahine hin kukau e seulu adupsa nin heongpi poklui thikieni asuna phu hina kui seki songtok e anghyawaya atuilam humatwai thukini mdekung ani uwa manya poklui thiki bungya ne hin athanung mpuk avena athi thaya puk avena thuna vekya kaki asuna thun naniwa phang yam singna ke naniya bum sei bai pok lui thikye sun ku naniya he khoi bing bing bai asune sun akduma pok ulu ya lem so thikuk sakho kini ko u e yang kho bung yan main naniya phung khak se yang pi naniyam thei bai na phu a ku aku e se ta athonung ta singnake yam singlu songiki khang nanya prawai
dikini ga lo din mya le be radio ngj ye season rwe go khitta yin na lai ba me myama san daw chain manat 8 na yi khwe ne nya 8 na yi khwe a chain rwe ma byan le song twi ja ba so radio ngj go manat pai 8 na yi khwe ma line do 16 meter sekon tatama 9 megahertz nya pai 8 na yi khwe ma line do 25 meter 17 tatama 6 megahertz to ma တိုက်ရိုက်ဖန်ယူနိုင်နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့ဆက်သွယ်ရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။